အာဖဂန်နိုင်ငံတောင်ပိုင်းကဩဇာအရှိန်အဝါကြီးမားတဲ့ရဲအရာရှိကြီးတဦးလည်းဖြစ်တာလီဘန်တို့ရဲ့လှုပ်ချမ်းမှုစူးစမ်းမှုအချင်းချင်းကြုံခဲ့ရတဲ့ရဲမှူးကြီးအဗ်ဒူရာဇစ်ဟာအမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတဦးရဲ့ဒီကနေ့အာဖဂန်ခီးစဉ်အတွင်းပစ်ခတ်မှုကြောင့်သေဆုံးသွားပါတယ်။အပြန်အလှန်ပစ်ခတ်မှုတွေအတွင်းအမေရိကန်စစ်သည်နှစ်ယောက်ဒဏ်ရာရရှိခဲ့ပြီးဒေသခံကင်မရာသမားတို့သေဆုံးခဲ့တာပါ။ကန်ဒဟာပြည်နယ်အုပ်ချုပ်ရေးမှူးနဲ့တခြားဒေသခံအစိုးရအရာရှိတွေကိုတွေ့ဆုံဖို့အမေရိကန်ဗိုလ်ချုပ်ကြီးစကော့မီလာပြည်နယ်ရင်းမှာရောက်နေတာပါ။တွေ့ဆုံမှုအပြည့်တယောက်သူတွေဟရင်ရနာထားရနေရာကိုသွားနေချိန်မှာပဲပစ်ခတ်မှုစပစ်ခဲ့တာလို့လည်းဒေသခံတွေကဖော်ပြပါဗျ။ဗိုလ်ချုပ်ကြီးမီလာကတော့အထူးအခိုက်မရှိခဲ့ပါဘူး။အာဖဂန်နိုင်ငံမှာရှိတဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးတက်ဖွဲ့ရဲ့ပြောခွင့်ရဗိုလ်မှူးကြီးနတ်ပီတာကတော့ကနဦးစီရင်ခန်းစာရအရအာဖဂန်အချင်းချင်းပစ်ခတ်မှုအဖြစ်သိရှိထားကြောင်းပြောဆိုခဲ့တာပါ။ဒဏ်ရာရတဲ့အမေရိကန်သက်သား၂ယောက်ကတော့ဘေးကင်းရာကယ်ထုတ်နိုင်ခဲ့ပြီးတိုက်ခိုက်သူကတော့သေဆုံးသွားတယ်လို့လည်းပြောပါဗျ။တာလီဘန်စစ်သွေးကြော့တွေကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းလိုလိုကြေညာခဲ့ပြီးအာဖဂန်ရဲမှူးကြီးနဲ့အမေရိကန်ဗိုလ်ချုပ်ကြီးတို့ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။2017ခုနှစ်ကတည်းကကန်ဒဟာပြည်နယ်ရဲမှူးကြီးအဖြစ်တာဝန်ယူခဲ့တဲ့ရာဇစ်ဟာတာလီဘန်တွေကိုကောင်းမထောင်နိုင်အောင်ထိန်းထားခဲ့တဲ့အတွက်လူသိများထင်ရှားသူတို့ပါ။ဒါပေမဲ့လည်းသူ့လက်အောက်ကတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်လာရရှိခဲ့ကြောင်းလည်းလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ခံရသူတို့လည်းဖြစ်ပါတယ်။